မြန်မာနိုင်ငံမှာဒီအင်တာနက်သုံးစွဲတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အရင်တုန်းကပြိပင်ထားတဲ့ပြည်ပသတင်းဌာနတချို့ရဲ့ website စာမျက်နှာတချို့ကိုပြီးခဲ့တဲ့တစ်ပတ်ကျော်လိုက်တုန်းကတော့ဓာတ်ရိုက်ဖတ်ရှုလို့ရနေခဲ့ပါတယ်။ဒါပေမဲ့အခုကတော့ဒီ website တွေအားလုံးကြည့်လို့မရတော့ပဲပြန်ပိတ်သွားတယ်လို့သိရပါတယ်။သတင်းမီဒီယာရဲ့အခန်းကဏ္ဍကိုမြှင့်တင်မယ်လို့အစိုးရကပြောပြီးပိတ်ထားတဲ့ website တွေကြီးဝင်ရလာတာကသတင်းအင်တာနက်ထိန်းချုပ်တာတွေညှော့လာပြီလားဆိုတဲ့သုံးသပ်ချက်တွေကိုရိုက်ချိုးခံလိုက်ရတယ်လို့ဖြစ်နေပြီလို့ပြည်တွင်းသတင်းသမားတွေကဆိုပါတယ်။ဒီအကြောင်းကိုတော့မတင်းသီရီကအပြည့်အစုံပြောပြမှာပါရှင်။
ပြည်တွင်းမှာကြီးခွင့်မပေးဘဲနဲ့ပိတ်ပင်ထားတဲ့ပြည်ပသတင်းဌာနတွေရဲ့သတင်းစာမျက်နှာ website တွေ blog တွေနဲ့အတူ YouTube လို internet website တွေကိုဒီပြီးခဲ့တဲ့ August လကုန်ပိုင်းအထွတ်မှာတိုက်ရိုက်ဝင်ပြီးကြည့်လို့ရနေရကြောင်းသတင်းသမားတွေနဲ့တူ internet သုံးကြတဲ့လူငယ်အများအပြားအတော်ဝမ်းသာခဲ့ကြတာပါဒါပေမဲ့အခုအဲ့ဒီကြည့်လို့ရနေတဲ့ website တွေအားလုံးပြန်ပိတ်သွားပြီးတော့ဘလို့မှဖွင့်လို့ကိုမရတော့ဘူးလို့ internet သုံးတဲ့လူငယ်တူကပြောပါတယ
်ပထမတစ်ယောက်ကပွင့်တော့ YouTube ပွင့်တယ်ပေါ့နော်နောက် AR blog ရဲ့ AR site ပွင့်တယ်ပေါ့နော်အမေစီမတော်ပွင့်တယ်။ခုနောက်တရနေ့နေ့ကျ YouTube တခုပဲကျွန်တော်ချန်နယ်ကိုပြန်ပိတ်သွားတယ
်။ရန်ကုန်မြို့ကလူငယ်တူပြောပြခဲ့တာပါရှင်။မြန်မာနိုင်ငံမှာအရင်စစ်အစိုးရလက်ထက်တလျှောက်လုံးသတင်းထိတ်ထုတ်မှုကြီးခဲ့တယ်လို့အင်တာနက်အပြင်ဆက်သွယ်မှုဆိုင်ရာလုပ်ငန်းတွေအားလုံးမှာကန့်သတ်ချက်တွေများတာကြောင့်မြန်မာနိုင်ငံဟာသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်အစိုးဆုံးနိုင်ငံအဖြစ်ကမ္ဘာသတင်းလွတ်လပ်ခွင့်အဖွဲ့ကြီးတွေကသတ်မှတ်ထားတာပါ။ဒါပေမဲ့အခုအရှက်သားအစိုးရတက်လာပြီးနိုင်ငံရဲ့သတင်းမီဒီယာအခန်းကဏ္ဍကိုမြှင့်တင်မယ်လို့သမ္မတရဲ့ပထမဦးဆုံးနိုင်ငံတော်မိန့်ခွန်းထဲမှာပြောခဲ့ပါတယ်။အဲ့ဒီနောက်ပိုင်းအရင်ကခွင့်မပြုတဲ့သတင်းတချို့ဖော်ပြခွင့်ပေးလာတာအစိုးရအခမ်းအနားတွေမှာသတင်းတချို့ယူခွင့်ရေးခွင့်ရလာတာဖြစ်လာပြီးတဲ့နောက်ပိုင်းအင်တာနက်တွေကိုပါကြည့်ရှုခွင့်ရလာပြီးဆိုတော့သတင်းထုတ်ချုပ်မှုတွေရော့ကျလာပြီးသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေအတွက်ခြေလှမ်းကောင်းအစားဖြစ်တယ်လို့ခန့်မှန်းချက်တွေအားလုံးဟာအခုတော့ပြတ်ကုန်ပြီလို့ပြည်တွင်းသတင်းအက်ဒီတာတူကပြောပါတယ်
။ဓမ္မကြီးကိုယ်တိုင်ကသရုပ်ထမန်နိုင်ကိုဦးစားပြီးပြောသွားတဲ့အခါကျတော့အားလုံးကတော့အရင်နဲ့ပုံပြီးလွတ်လပ်ခွင့်တွေရတော့မယ်ညှော်နေနေတဲ့အချိန်မှာအဲ့ဒီလိုတွေဖွင့်ပြလိုက်တော့အများစုကတော့ဒါဟာအကောင့်ဘက်ကိုဖြောက်သွားပြီအကုန်လုံးကမျောလင်းနေကြတာပါဒါပေမဲ့အခုလိုပိတ်လိုက်တဲ့အခါကျတော့အတုံရင်တုံရင်မှာပဲခံပြလုံးနေကြပဲဆိုတဲ့အမြင်မျိုးတွေလူတွေမှာပုံပြီးခိုင်မာသွားပါတယ်
ဒီလိုမျိုးအင်တာနက်တွေကိုလွတ်လွတ်လပ်လပ်သုံးခွင့်မရှိတာဟာသတင်းလုပ်ငန်းတွေမှာအတော်ထိခိုက်တယ်လို့ကဘာကြီးအတွင်းမှာဖြစ်ပျက်နေတဲ့ကိစ္စရက်တွေအလုံးအတွက်သူတို့ဟာအမှောင်ချတယ်လို့ခံစားရတယ်လို့လည်းဆိုပါတယ
်နောက်ဆုံးအခြေအနေတွေကိုသူတို့ကအပြိုင်ဆိုင်စာဖတ်ပရိသတ်အဒီရပြောရတဲ့ပြည်သူလူထုကိုအတိအသေးကိုစူးစမ်းနေတဲ့အချိန်မှာအခုနလိုကန့်သတ်ခြင်းခံရတဲ့ connection မကောင်းမှုပိတ်ခံရတဲ့ဆိုလို့ရှိရင်တို့ကနောက်ဆုံးအခြေအနေတွေကို server page ကိုတင်ပြနိုင်မှာမဟုတ်ဘူးဒါအများကြီးထိခိုက်ပါတယ်အဲသတင်းဆိုတာကအချိန်နဲ့တပြေးညီဖြစ်ပြပြောင်းလဲနေတာလေအဲတော့နောက်ဆုံးအနေထားတွေကိုတင်ပြနိုင်မှာဖော်ပြနိုင်မှာဒါတောင်းလဲကြည်ရရောက်မယ်ပြည်သူလူထုကလည်းပိုပြီးစိတ်ဝင်စားမှုရှိတယ်လေ
ပြည်တွင်းသတင်းအက်ဒီတာတူပြောပြခဲ့တာပါရှင်မြန်မာနိုင်ငံမှာဒီအင်တာနက်အတိတ်ကဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေကတော့အစိုးရကထိန်းချုပ်ထားတဲ့မြန်မာဆက်သွယ်ရေးလုပ်ငန်းနဲ့ရတနာပုံ Teleport ကုမ္ပဏီတွေဖြစ်ပါတယ်မြန်မာနိုင်ငံမှာပြည်ပသတင်းဌာနတချို့ရဲ့အင်တာနက်စာမျက်နှာတွေ Blog တွေနဲ့နိုင်ငံခြားသတင်းစာတွေကိုပိတ်ထားတာမို့အင်တာနက်ကျွမ်းကျင်တဲ့လူငယ်တွေက Proxy Server တွေခံပြီးမှအဆင့်ကျော်ပြီးတော့ဝင်ရောက်ဖတ်ရှုနေကြရတာလည်းဖြစ်ပါတယ်ရှင်